ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်သွားလုပ်ကြတဲ့မြန်မာအလုပ်သမားတွေပေါ်မှာကုမ္ပဏီတွေဘက်ကစာချုပ်ပါစည်းမျဉ်းတွေကိုမလိုက်နာကြတာကြောင့်အလုပ်သမားတွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးနေရက်ပြန်လာသူတွေဟာဒီရက်ပိုင်းအတွင်းမှာ80နီးပါးလောက်ဖြစ်နေပါတယ်။အလုပ်သမားညွှန်ကြားမှုဦးစီးဌာနနဲ့အလုပ်သမားအရေးဆောင်ရွက်နေသူတွေရဲ့ကူညီပေးမှုနဲ့နစ်နာခြင်းရပြီးပြည်လဲသူတချို့ရှိပေမဲ့မပြည်လဲသူတွေလည်းရှိနေပါသေးတယ်။ဒီကြောင့်ကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့အလုပ်သမားတွေဟာ2019ခုနှစ်ထဲမှာတိုင်းကနေနဲ့ရှိပြီးကုမ္ပဏီတွေကစာချုပ်ပါစီမင်းစည်းကမ်းတွေကိုမလိုက်နာပဲအခွင့်အရေးတွေချိုးဖောက်မှုတွေကြောင့်ညီရက်ပြန်သူတွေပြန်ကြရတယ်လို့ဖန်ဆီးခံရသူတွေလည်းရှိနေတာပါအခုဆိုရင်ထိုင်းမြန်မာနယ်စပ်မြောက်ဒီမြို့ကိုဒီရက်ပိုင်းတင်းပြန်လာတဲ့အုပ်စု9စုလောက်ရှိပြီးလူဦးရေ80လောက်နယ်စပ်ကိုပြန်ဆင်းလာတာရှိတယ်ဆိုပြီးနယ်စပ်ရောက်အလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
ဟုတ်ပြီတော့80နီးပါး60ကျော်80နီးပါးတော့ရှိပြဿနာတွေကဘာကြီးလဲဆိုတော့စာချုပ်ပါစည်းကမ်းတွေချိုးပေါက်ခံရတာပေါ့မယ်လုံနေရာမတူတာတွေလောကပြေဝမရတာတွေအပြီးအလုံနေရာမျိုးမျိုးတနေရာပြီးတနေရာပြောင်းတာတွေအဲအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်နေတယ်ဒီနေ့ဆိုရင်ကျွန်တော်တို့လူကြီးရေခနှုတ်ဦးတရားဝင်ပို့ထားတဲ့ agency တစ်ခုကနေပြီးတော့ပို့ထားတယ်တနေ့နီးပါးမှာအလုပ်တွေမမှန်ဘူးနေရာတွေကျောင်းရတယ်လောကကြီးပုံမှန်မရဘူးအဲ့လိုလူကြီးခနှုတ်ဦးကိုကုမ္ပဏီကတရားကို၈သိန်းကျော်ကြီးပေးတယ်ပေါ့နော်အဲ့ဒီနဲ့နင်းလာကြီးပေါ့သူတို့ရေကုန်ကြစိတ်ပြန်ပေးတယ်အဲ့ဒီတော့ဘယ်ကြတော့လဲလက်ဆက်မှာရောက်တယ်ခက်ခဲတဆုံတရားဖြစ်တယ်ပုံမီနဲ့ပြန်လဲညှိပြီးတော့ပြေလဲပြီးတော့ပြန်တက်သွားတယ်ဖွဲတစ်ဖွဲလည်းရှိတယ်ကြားပါတယ်ချောင်းဖြစ်ခဲ့ပေါ့နော်လက်ဆက်ကိုရောက်လာပြီးဆိုရင်တော့ဒီကုမ္ပဏီတွေတော်များများနဲ့ကအပေါ်မှာလည်းမပြေလဲဘူးပြီးတော့အလုပ်ကမားတွေကဒီလက်ဆက်ကြီးသိလာတဲ့ဟာတွေကကုမ္ပဏီယုံကြည်မှုမဲ့သွားတယ်ပုံမီနဲ့ဆိုင်ကိုခေါ်ပြီးတော့လောက်ပြန်သွေးသေးတာတို့ဘာတို့ကတော့မလွယ်ဘူးအဲ့လိုမျိုးစိုက်ကားတော့မရှိဘူးအဲ့မှာအလုပ်ကမားတွေလည်းညှိနိုင်ထိုက်တဲ့နေနာကြီးကျွန်တော်တို့ကစစ်စစ်ညှိနိုင်ပေးအဲတချို့ညှိနိုင်လို့မရတဲ့ဟာတွေလည်းတချို့လည်းတရားစွဲဖို့ဘာဖို့အဲ့လိုမျိုးတွေစီစဉ်လာလည်းရှိတာပေါ့
လုံးရတဲ့လီလာခန့်ကထိုင်းနိုင်ငံကို MOU နဲ့လာခဲ့ပြီးလေရင်ခွင့်စောက်လို့ရေးဆိုပြီးခေါ်လာခဲ့ပေမဲ့ထိုင်းရောက်တဲ့အခါမှာစာချုပ်ပါစီမင်းစည်းကမ်းအတိုင်းမလုပ်ရပဲကြုံရကြပန်းအလုပ်တွေကိုလုပ်ခိုင်းတာလစာကိုပုံမှန်မပေးတာတွေကြောင့်နေဆက်ပြန်ခဲ့ရကြောင်းမြန်မာလူသမားတဦးကသူ့ရဲ့ကိုယ်တွေ့အဖြစ်အပျက်ကိုအခုလိုပြောပြပါတယ
်ပြန်လာတဲ့အကြောင်းအရာတွေမှာကျွန်တော်တို့လေတတိယလူပြီးတော့လေရင်ခွင့်စာတင်တဲ့ကျွန်တော်တို့ပို့ခဲ့တယ်ပို့ခဲ့ပြီးကျွန်တော်တို့အဲ့နေရာကိုမရောက်ဘူးမှ။နေရောက်တော့ကျွန်တော်တို့အားရတော့ခဏခဏဟိုနေရာပြောင်း၃နေရာလောက်ပြောင်းခဲ့ရတယ်။၃နေရာ၄နေရာလောက်ပြောင်းခဲ့ရတယ်။ပြောင်းခဲ့ပြီးတော့မှကျွန်တော်တို့ကအထင်းနဲ့ခေါ်ရှင်းနေတယ်ကျွန်တော်တို့အထင်းရလို့ပြော4လင်းခေါ်ဒီ5လင်းခေါ်နဲ့ကျွန်တော်တို့အဆင်မပြေမှုတွေကြောင့်ကျွန်တော်တို့ဒီအောက်ကိုပြန်ဆင်းလာရတာပါမှ
။ကုမ္ပဏီကိုပေးထားတဲ့ငွေကြေးအတိုင်းမျက်နှာကြီးကိုပြန်ရဖို့ပြန်လဲတောင်းခံခဲ့ပြီးမြဲအခုခါမှာတော့ပြည်လည်းမှုမရသေးတာကြောင့်ရောက်ရီမြို့မှာပဲဆက်ပြီးတော့စောင့်နေရတယ်လို့လည်းမြန်မာလူသမားကပြောပြပါတယ်။
ကုမ္ပဏီကကျွန်တော်တို့ဖူးပြတော့ကုမ္ပဏီကမှာအခုကကျွန်တော်တို့ကအခုသူတို့ကိုကျွန်တော်တို့ပတ်ဆိုင်ပြီးပြီးလာတာ6သိန်းဝယ်ရှိတယ်မှ8သိန်းဝယ်ရှိတယ်ကျွန်တော်တို့ဆိုလို့ပြန်အခုပြန်ကျွန်တော်10သိန်းပြီးလာတာစအောင်မပါပဲနဲ့အဲ့တော့သူတို့ဘက်ကကျွန်တော်တို့ပြန်တောင်းလို့ကျွန်တော်တို့သူတို့ကပုံမျိုးရှိလိုက်ဒီမျိုးရှိလိုက်ဟိုမှာလည်းဒီလိုမျိုးပုံရှိလိုက်ဒီလိုရှိလိုက်တယ်အခုလည်းကျွန်တော်တို့အခုတနည်းကိုရှိနေတုံးပဲ9သိန်းဆိုတာမပြီးသေးဘူးမှဟုတ်တယ်ပြောမဆိုရင်မှ10သိန်းကသူ့ကိုတက်တက်ကျွန်တော်တို့ကထားတာကုန်ကြသေးတယ်ဘာမှမရှိသေးဘူးကုန်ကြသေးကြရတာကျွန်တော်တို့သွားတဲ့လမ်းစီးတွေပါရဲမပါသေးဘူးဒီလိုကျွန်တော်တို့ပြင်းထားတဲ့ဆယ်ပဲ
နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာခဲ့ကြပြီမဲ့ကုမ္ပဏီတွေကစာချုပ်ပါစည်းကမ်းတွေအတိုင်းလုပ်ဆောင်တာမရှိဘဲနေရာပေါင်းစုံကိုပို့ထားတဲ့အတွက်ထိုင်းနိုင်ငံကအဖွဲ့အစုံနဲ့စစ်စင်ရေးတွေလုပ်ပြီးဖမ်းဆီးတဲ့အခါမှာအလုပ်နေရာမတူတာတွေကြောင့်ဖမ်းဆီးထောင်ချခံရတဲ့ MOU လုပ်သမားတွေလည်းရှိနေတာပါအခုဆိုရင်၃လအတွင်းမြန်မာလုပ်သမားတစ်ထောင်ကျော်ကိုဖမ်းဆီးရေးယူခဲ့ကြောင်းထိုင်းအနာဘိုင်းနေဘက်ကပြောဆိုခဲ့ပါတယ်ရှင်